Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ် January 6ရက်ကြာသပတေးနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မြောက်ကိုရီးယားကနေပြီးတော့ ballistic missile ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ကကန့်ကွက်ရှုံချလိုက်တဲ့သတင်းဒါအပြင်ယူကရိန်းရဲ့အထောက်အကူအာဏာကိုကာကွယ်ဖို့အမေရိကန်နဲ့ဂျာမနီတို့ကသဘောတူတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းကမ္ဘောဒီးယားမှာဆန္ဒပြတဲ့ကာစီနိုအလုပ်သမားတွေကိုဖမ်းဆီးတာဟာလူ့ခွင့်ရေးချိုးဖောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ရည်ရွယ်ချက်ပေါ်တုံ့သက်ချက်နဲ့အတူသူ့ခီးစဉ်ကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းသတင်းပေးပို့ချက်စတာတွေကိုတင်ပြမှာပါအဲ့ဒီနောက်မှာတော့
စပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာပြန်ရတယ်အဲပြီးတော့လက်နက်ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်အဲ့လိုပြေးလာအသွားပြန်ဆိုသုံးကြောလောက်ရှိပုံနော
်ဒါကတော့ KMP နဲ့မြောက်ပဒီခရိုင် KNU ထိန်းချုပ်ရာ၄ KC မြို့တည်ဒေတာတဝိုက်ထွက်ပြေးနေရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ဥကျော်စန်သားရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင်။
ရကိုရီးယားနိုင်ငံက ballistic missile ပဲထိန်ဒုံးကျည်လက်နက်လို့ယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကန့်ကွက်ရှုတ်ချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့လိုကြောင်းဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။အခုလို missile လက်နက်စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကထမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျတယ်လို့အိန္ဒိယနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိန်ချောက်ရာရောက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်အနေနဲ့တန်တပန်ရေးအရာဖြစ်ရှင်းဖို့တန်ဋိဌာချထားကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးစကားပြောဖို့လိုတယ်လို့လည်းတိုက်တွန်းလိုက်ပါတယ်။မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်သွားမှာဖြစ်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်တို့ဟာလာမယ့်ကြာသပတေးနေ့မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပုံမှန်လုံခြုံရေးဆိုင်ရာအစည်းအဝေးကိုကြာသပတေးနေ့မှာပြုလုပ်သွားဖို့ရှိနေပါတယ်မြောက်ကိုရီးယားကဗုဒ္ဓဟူးနေ့ကပစ်လွှတ်လိုက်တဲ့ဒုံးကျည်ဟာ ballistic missile ပဲထိန်ဒုံးကျည်လို့ယူဆရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုပြောဆိုထားပါတယ
်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အချုပ်အခြာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တဲ့လမ်းကြောင်းနဲ့တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်ဆိုးဝါးတဲ့အကျိုးဆက်ကိုလည်းခံစားရလိမ့်မယ်လို့သတိပေးလိုက်ပါတယ
် If Russia nonetheless chooses to escalate we will respond swiftly
တကယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မှုရွေးချယ်လာမယ်ဆိုရင်ကျွန်တော်တို့ကလည်းအလင်းအမြန်တုံ့ပြန်ရပါလိမ့်မယ် NATO အဖွဲ့အပါအဝင် EU ဥရောပသမဂ္ဂနဲ့ G7 ဆက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံနဲ့ကျွန်တော်တို့မဟာမိတ်တွေအမေရိကန်နဲ့ဂျာမနီအားလုံးပေါင်းပြီးတော့ကြီးမားပြင်းထန်တဲ့တုံ့ပြန်မှုအကျိုးဆက်တွေကိုရင်ဆိုင်ရမယ်ဆိုတာရှင်းရှင်းလင်းလင်းပြောကြားလိုပါတယ်လို့ပြောသွားတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ရုရှားအစစ်မြေအရာရှိတွေဆွေးနွေးမဲ့နေ့ရက်မတိုင်ခင်မှာအဲ့ဒီလိုသတိပေးချက်ကိုထပ်မံပြောဆိုလိုက်တာပါဂျာမနီနိုင်ငံရဲ့ဝန်ကြီးဘက်ပေါ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်ရှိပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်နဲ့တွေ့ဆုံစဉ်မှာရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ရှင်းလင်းတိကျတဲ့တန်ဖိုးပြန်လည်ပေးဆက်ရမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်ဟာတောက်တာနေနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိနေပြီး အဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISEAS Institute ကကမကထပြုလုပ်ခဲ့တဲ့ဟောပြောပွဲဆွေးနွေးပွဲတစ်ခုမှာကမ္ဘောဒီးယားနိုင်ငံသားဝင်ကြီးပတ်ခွန်ဆောင်ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လုံခြုံရေးအကြံအတဲဟာနှဆိုင်လာနေပြီးစီးပွားရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကြံအတဲစီစီကိုဥတီသွားနေတယ်လို့ကမ်ဘောဒီးယားနိုင်ငံသားဝင်ကြီးကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်အစိုးရ၂ရက်ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများအပြားရှိနေပါတယ်အကြမ်းဖက်အာဏာဖီဆန်ရဲ့ CDM လှုပ်ရှားမှုကိုလူထုကဆင်နွှဲနေပါတယ်နိုင်ငံတကာနိုင်ငံတဝန်းမှာပျောက်ကြားစစ်ဆင်နွှဲနေကြတယ်လို့လည်းကမ်ဘောဒီးယားဝင်ကြီးဟိုဆွန်ကပြောဆိုခဲ့ပါတယ်ဝင်ကြီးချုပ်ဝန်ဆိုင်ရဲ့ခီးစင်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုတော့နိုင်ငံသားရေးဝင်ကြီးဖခုံဆောင်ကပယ်ချခဲ့ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်တကူအကြိမ်နေ့ကစဖြစ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလို့သမားတက်မကခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူအခွင့်အရေးဥပဒေကိုချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကြီး UNOCHA ကမနေ့ဗုဒ္ဓဦးနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆန္ဒပြပွဲမှာပါဝင်ကြသူတွေတဲကအကြမ်းဖက်ဖမ်းဆီးခံရသူအများစုဟာမိန်းကလေးတွေဖြစ်ကြကြောင်းနဲ့အဲ့ဒီလိုအကြမ်းဖက်ဖမ်းဆီးတာဟာလွတ်လပ်စွာအသင်အပင်ဖွဲ့စည်းခွင့်စီတန်းလက်လက်ကွင်းတို့ကိုစန့်ကျင်ရာရောက်တယ်လို့လည်းလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုကြောင်းဖော်ပြထားပါတယ်အဲ့ဒီလိုအကြမ်းဖက်တဲ့လုပ်ရကိုမိမိတို့အနေနဲ့ပြင်းပြင်းထန်ထန်ရှုံချပါကြောင်းလဲထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီကိစ္စကိုမိမိတို့ကအနီးကပ်စောင့်ကြည့်နေပါကြောင်းနဲ့ရဲတပ်ဖွဲ့ရဲ့အဲ့ဒီလုပ်ရအတွက်ကမ်ဘောဒီးယားအစိုးရအနေနဲ့ရှင်းလင်းပေးဖို့လဲကုလသမဂ္ဂကျွမ်းကျင်သူတွေကတောင်းဆိုထားကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်စီးရီးယားနဲ့အီရန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေရှိတဲ့စခန်းတွေကိုအီရန်တောတောင်နောက်ကန်ပေးထားတယ်လို့ယူဆရတဲ့စစ်သွေးကြောင့်အုပ်စုတွေကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်အမေရိကန်နဲ့မဟာမိတ်တပ်တွေကလက်တုပ်ပြန်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓဦးနေ့မှာပြောကြားခဲ့ပါတယ်စီးရီးယားနိုင်ငံမှာအမေရိကန်မဟာမိတ်တပ်တွေနဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တပ်တွေရှိတဲ့နေရာ Green Village အစိမ်းရောင်ရွာနေရာကိုအီရန်နိုင်ငံကတောတောင်နောက်ကန်ပေးထားတဲ့စစ်သွေးကြောင့်အုပ်စုကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကဗုဒ္ဓဦးနေ့ကဆွဆွဲပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေကရော့ကက်စတင်ပစ်ခတ်တဲ့နေရာတွေလို့နေရာတွေကိုချက်ချင်းလက်တုံပြန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မဟာမိတ်တပ်ဖွဲ့ကထုတ်ပြန်ကြေညာပါတယ်။ဒါအပြင်ဒုံးကျည်ပစ်လွတ်တယ်လို့ယူဆရတဲ့နေရာတွေကိုလေကြောင်းကနေလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရဲ့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေကတော့လက်ရှိစစ်ဆင်ရေးတွေနဲ့ပတ်သက်လို့မှတ်ချက်ပြုပြောဆိုဖို့ညွှန်ဆိုကြပါရခင်ဗျာ
။ပြိုင်ဘက်အိန္ဒိယနိုင်ငံရဲ့လေတပ်စွမ်းအားတည်ဆောက်မှုကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်နိုင်ငံဟာတရုတ်နိုင်ငံစီကနေဘက်ဆုံသုံးဂျေတန်ဂျက်တိုက်လေယာဉ်တွေဝယ်ယူမယ်လို့ပါကစ္စတန်စစ်ဘက်ကမနေ့ဗုဒ္ဓဦးနေ့ကအတည်ပြုလိုက်ပါတယ်။အင်ဂျင်တစ်လုံးတက်ဂျေတန်ဂျက်တိုက်လေယာဉ်တွေကိုတရုတ်လေတပ်မှ2005ခုနှစ်ကတည်းကအသုံးပြုခဲ့တာဖြစ်ပါတယ်။ပြိုင်ဘက်အိန္ဒိယကပြင်သစ်လို့ Rafale ဂျက်တိုက်လေယာဉ်တွေကိုဝယ်ယူထားတဲ့အတွက်အင်အားချိန်ဝင်ရှာညှိတဲ့အနေနဲ့တရုတ်တိုက်လေယာဉ်တွေကိုဝယ်ယူတာဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရှိတ်အာမက်ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ဘက်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဘာဗာ FT ခါကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဂျေတန်တိုက်လေယာဉ်ဘယ်နှစီဝယ်ယူထားမယ်ဆိုတာကတော့သူကပြောဆိုဖို့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
။လစ်သူရေးနီးယားနိုင်ငံမှာစီးပွားရေးသမားတွေကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအငြင်းပွားမှုတွေကြောင့်ဆုံးရှုံးမှုတွေရှိတယ်လို့ညှိတွားနေခြင်းတွေမှာပဲလစ်သူရေးနီးယားနိုင်ငံမှာဒေါ်လာတန်း200မတ်တီရင်းနှီးမြှုပ်နှံမယ်လို့ထိုင်ဝမ်နိုင်ငံကမနေ့ဗုဒ္ဓဦးနေ့ကကြေညာလိုက်ပါတယ်လစ်သူရေးနီးယားနိုင်ငံမြို့တော်မှာပြီးခဲ့တဲ့နိုဝင်ဘာလကထိုင်ဝမ်ရဲ့ကိုယ်စားလှယ်ရုံးဖွင့်လှစ်ခဲ့တဲ့အတွက် ဒါဟာတရုတ်ပြည်မှာဂျီနဲ့တန်တမန်ရေးအရာလမ်းခွဲလိုက်ခြင်းဖြစ်တယ်လို့ဆိုပါရက်မိမိတို့ထိုင်ဝမ်အနေနဲ့လစ်တူရီးနီးယားနိုင်ငံမှာအစာပြိုးအနေနဲ့ဒေါ်လာတန်းနေရာမတည်ရင်းနှီးမြှုပ်နှံထားမဲ့ဆိုတာကိုလည်းထိုင်ဝမ်ကိုယ်စားလှယ်ရုံးရဲ့တာဝန်ခံကပြောဆိုပါရက်ဒါဟာတရုတ်ပြည်မှာဂျီကနေပြည်အမျိုးစုံပြည်နေတဲ့ဂျာကလစ်တူရီးနီးယားနိုင်ငံနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ပြောဆိုပါရက်အဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေထဲမှာတပိုင်းတစ်စက်လျက်ကူးပစ္စည်းတွေလေဆာဇီဝပစ္စည်းဤပညာဆိုင်ရာစက်မှုကန္တာတွေလည်းပါဝင်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီတိုင်နိုင်ငံမှာအမျိုးသမီးတွေကိုချိန်းချောက်အနိုင်ကျင့်နေတဲ့သူတွေကိုနောက်ထပ်မကျွလွန်ရဲလောက်အောင်ကြောက်ရွံ့သွားတဲ့အထိအပြစ်ပေးအရေးယူဖို့နဲ့အမျိုးသမီးတွေကိုလည်းတရားစီရင်ရေးအပေါ်ပြန်လည်တပ်ဝင်ယုံကြည်လာအောင်လုပ်ရေးကိုအဓိကဦးစားပေးရေးအစီအစဉ်တွေအဖြစ်လှုပ်ဆောင်သွားမယ်လို့ဗြိတိရှားတရားရေးဝန်ကြီးကပုံတူးနေ့မှာပြောဆိုလိုက်ပါတယ်အမျိုးသမီးတွေအကြမ်းဖက်ခံရတာနဲ့အသက်ခံရတဲ့ကိစ္စတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးနောက်အခုလိုအစီအစဉ်ကိုလုပ်ဖို့ဝန်ကြီးကပြောဆိုလိုက်တာပါမကြသေးမီကရဲအရာရှိကိုယ်တိုင်ကျူးလွန်ခဲ့တဲ့လူသတ်မှုအပါအဝင်အမျိုးသမီးတွေအသက်ခံရတဲ့ကိစ္စတွေဟာသူ့အနေနဲ့အလွန်ပဲတုန်လှုပ်မိတယ်လို့တရားရေးဝန်ကြီးဒိုမနစ်ရစ်ကပြောဆိုလိုက်ပါတယ်အမျိုးသမီးအများစုဟာညမောင်မှတယောက်တည်းအပြစ်မထွက်ရတာမျိုးဒါမှမဟုတ်သူတို့နေထိုင်ရာအိမ်ထဲမှာပဲရိုင်းနှက်ခံရတာမျိုးစိတ်မကောင်းစရာအခြေအနေတွေဟာနေ့စဉ်ဖြစ်ပျက်နေတယ်လို့လည်းဆိုပါတယ်ဗြိတိန်နိုင်ငံအင်္ဂလန်နဲ့ဝေလနယ်တွေမှာ2020ခုနှစ်မတ်လအထိတရားဝင်စီးရင်တွေအရအမျိုးသမီးပေါင်း136,000ဟာအိမ်တွင်းအကြမ်းဖက်မှုတွေခံရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာဒီ Direct from Washington
ကြတဲ့ပြည်နေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။သတင်းအစီအစဉ်ကိုကုဇော်မိုးကျော်နဲ့ကုခင်မောင်စိုးမီနုကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာနိုင်ငံကိုလာရောက်မဲ့ကိစ္စအပေါ်မှာအရက်ဖက်အဖွဲ့အစည်းတွေစန့်ကျင်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့ဒီ 4K ကော်ဒေတာတစ်ဝိုက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကင်းပြည်နယ်မြောက်ပိုင်းခရိုင် KNU ထိန်းချုပ်ရာ၄ K ကမျိုးတစ်ဒေတာတဝိုက်ကထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ15ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်2,000လောက်ထွက်ပြေးတင်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင်
။ကရင်ပြည်နယ်မြဝတီခရိုင်၄ K ကော်မြို့တစ်အတွင်းမှာခိုလုံနေတဲ့လွှတ်တော်မတ်2ဦးနဲ့အကြမ်းမဖက်အာနာဘီဆန် CDM လုထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရာကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဗုံးကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်။ဒုက္ခသည်တွေဟာထိုင်းဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရာရင်းကိုပြန်ဖို့ကအခက်အခဲတွေဖြစ်နေတော့မယ်လို့လည်းဆိုပါတယ်။မင်းညကပဲမင်းလက်ပံကြေးရွာပဲလက်နက်ကြီးတွေကြလို့ဒေသခံတွေထွက်ပြေးနေရတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်။ဒုက္ခသည်တွေကဟိုစပြီးတော့ဟိုချစ်ဖြစ်ကလေးကသူတို့ပြေးလာတာပေါ့နော်။အဲ့ဒီကာလမှာစပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာကိုပြန်ကြတယ်။ပြီးတော့လက်နက်ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်။အဲ့လိုပြေးတာအသွားပြန်ဆိုရင်3ကျော်လောက်ရှိပေါ့နော်။ဒီကမှာဒုက္ခသည်တွေရဲ့ရင်းနှီးအမှန်ဆန္ဒကသူတို့ရောသူတို့ရောပြန်ပြီးတော့သူတို့ကသူတို့မြေဥပဒေလုပ်ငန်းတွေအေးအေးချမ်းချမ်းလုပ်ကန်နေတယ်။အဲလက်မဲ့ကြီးကသူတို့ရောဘက်ကိုကြားလိုက်ရွာတဲကိုကြားလိုက်ဆိုတော့သူတို့ပြန်ပြေးရတယ်။ဆိုတော့မနေ့ရပဲမင်းလက်ပံဘက်ကိုလက်မဲ့ကြီးညပိုင်းမှာ15လောက်လောက်ကြာလာတယ်သူတို့ထပ်ပြေးလာရတယ်။ဆိုတော့အချိန်တွေကကြတော့အချိန်တွေကတော့ဒုက္ခသည်တွေကပြန်ကျင်တယ်ဒါပြန်လို့မရသေးတဲ့အချိန်တွေဖြစ်နေတယ်။သူတို့ကလည်းဒုက္ခနဲ့ကြောက်နေတာကိုတွေ့ရတယ်။နောက်တစ်ဆက်တည်းမှာလည်းအခုကာလမှာဒုက္ခသည်တွေမှာ one shot one ပြက်တည်းတွေဖြစ်လာတာကျွန်တော်တွေ့ရတယ်။နောက်ပြီးအဲ့ထဲမှာပြည်လာထဲမှာဆိုလို့ရှိရင်လာသားကလေးတွေလည်းပါတယ်ကျွန်တော်စင်းရပါတော့။နောက်ပြီးကိုဝင်ဆောင်တွေလည်းပါတယ်။တချို့ကလေးတွေဆိုလို့ရှိရင်ရပိုင်းနဲ့ရှိသူတွေမျိုးပါတာပါတော့။အဲ့ဒီဟာတွေလည်းပါလာတွေ့ရတယ်။အဲကျမကြီးမကောင်းတဲ့တူတွေလည်းပါလာတာကျွန်တော်တွေ့ရတယ်။
ဒုက္ခသည်တွေနေရာပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့လေးကေကော်ဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါတယ
်လေးကေကော်ဘက်ကလည်းသူဟိုဒုံမျိုးကြီးရဆောင်ရွက်ထားမှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါပြီ၃ရက်နေရ၄ရက်နေပါလေအဲ့ဒီကေကော်ဘက်မှာဖြစ်ခဲ့တာတော့မရှိပါဘူးပုံရည်နေမှာတော့ရှိတယ်ဗျလေးကကောတော့မဟုတ်ဘူးအဲဒီဖလူးဘက်မှာတော့ရှိတယ်ဖလူးဘက်မှာကျွန်တော်တို့ဖလူးရွာရဲ့ဘောလုံးကွင်းနားလေးတိဝိုင်မှာဒီအဲ့မှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ
်မင်းညကပဲမင်းလက်ပံရွာဘက်ကိုလက်နဲ့ကြီးကြည်စံနေကြတာကြောင့်တချို့ဒုက္ခတွေဟာထိုင်းဘက်ကိုပြေးလာပြီးတချို့ကတော့တောင်ရင်မြစ်တစ်လျှောက်မှာခိုလုံနေကြပါတယ်စားတောက်ရဲ့အခက်ခဲရှိတာကြောင့်ထိုင်းဘက်ကလူမှုအကူအညီအဖွဲ့တွေထံကိုအကူအညီတောင်းခံနေတယ်လို့လည်းဒုက္ခတွေတွေကိုအကူအညီပေးနေသူတွေကပြောပါတယ
်နေ့ကလည်းနဲ့ညခွန်လည်းတော့ပါနော်လက်နဲ့ဒီအဲသူတို့15လုံးလောက်ဖြစ်ပြီးတဲ့ခါမှာပြည်သူတွေကနေပြီးတော့ဟိုဒီဘက်မဲလက်ပံကမ်းခြေတစ်လျှောက်ကိုတီးလာကြတာပေါ့နော်ကျွန်တော်တို့တီးရတဲ့တရင်ကတော့လူကြီး1500လောက်ရှိတယ်အဲ1500လောက်ရှိတဲ့ထက်မှာဟူတူစုဒီစုပေါ့နော်ရှိတယ်အဲအစုတရာကတော့900လောက်ရှိတဲ့အစုကတော့ဒီညနေရပဲအဲစုပေါ်ကလည်းကျွန်တော်စီဖုန်းဆက်လာတယ်သူလူ900ရှိတဲ့အထက်မှာသမင်းတော့က300စာပဲရသေးတယ်ပေါ့နော်400စာလုံနေပါသေးတယ်အဲ့ဒါလှမ်းကူညီဖို့ကူညီတောင်းတဲ့အခါမှာအဲကျွန်တော်တို့ကတော့အတက်နိုင်ဆုံးအရိပန်ရှိတဲ့ရွာကန်တွေအဲကူညီပေးနိုင်တယ်ချိတ်ချက်ထားပေးပါတယ်အစင်တော့ပြေပါပြေးလိမ့်မယ်လို့ထင်ပါတယ်ဈေးဖွဲ့ကလည်းအားကိုးရတယ်ညနေတိုင်းသမင်းလုံးထောင်နဲ့1000ကျားဈေးလည်းအဲ့ဒီပေါ့နော်အကက်100ပတ်ဝန်းကျင်နေတိုင်းညူပေးတယ်ညနေတိုင်းအဲ့ဒါသူတို့အမှန်ကန်ဈေးဈေးတွေဟုတ်ညနေတိုင်းအဲ့ဒါသူတို့လူတွေ
နှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကော်မျိုးတက်အပါဝင်မေထော်တလေးရတဲ့ကူဘလူးကြီးဘလူးလေးမင်းလက်ပံမြစ်တာလေးမြိုင်ပဟိကလော်ကြေးရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တချို့တေဆုံးဒဏ်ရာရရှိတာတွေလည်းရှိနေပါတယ်ရှင
်တခါတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့လိုက်တာပါရှင်အခုဆက်လက်ပြီးတော့ဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစင်ရည်ရွယ်ချက်ပေါ်မှာတုံ့တက်ချက်တွေကိုကြည့်ကြရအောင်ပါအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးအကြီးအကျယ်မဖြစ်အောင်အဓိကဦးစားပေးလှုံ့ဆော်သွားမယ်လို့ဆိုပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အပေါ်မှာလည်းနောက်ဆက်တွဲအဖြစ်ဆက်လက်မေးမြန်းလှုံ့ဆော်သွားမယ်အကြောင်းလဲ VOA ခမာဌာနကဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုဝင်းမင်းကစူးစီးတင်ပြမှာပါ
။ဟုတ်ကဲ့ဝန်ကြီးချုပ်ဟွန်ဆန်ကပြည်တွင်းစစ်ကြီးအဆင်မရောက်အောင်အဓိကထားရတာကိုအခုလိုရှင်းပြပါတယ်
ခင်ဗျာတန်ကြာကြာတရုတ်ခရမ်ပြုတ်ခရကခင်ဗျာဘောချုပ်ပန်းစံ
ကျွန်တော်အနေနဲ့အဖွဲ့အားလုံးကိုတိုက်ခတ်တွေရဲ့ခုပထမတောင်းဆိုပါတယ်ဘာလို့လဲဆိုတော့လူအသွေးသားတွေအတွက်ပါလူတွေမသေးကြီးစေဖို့ပါလူတွေဒဏ်ရာတွေမရစေဖို့ပ
ါဒါပြင်ဟောဆန်ကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့မြန်မာနိုင်ငံကိုရောက်နေပြီးဖြစ်ပေမဲ့မပြန့်ပြူးနိုင်သေးဘူးဒါကြောင့်နေရာတိုင်းအတွက်ခွဲခြားကန့်သတ်ချက်မရှိပဲပြန်ပြူးပေးနိုင်ဖို့လမ်းကြောင်းရှာရအောင်မယ်လို့လည်းထည့်ပြောခဲ့ပါတယ်ဒီနေရာမှာမြန်မာနိုင်ငံရဲ့ထူးခြားမှုကိုလည်းဝန်ကြီးချုပ်ဟွန်ဆန်က
စပြေကာနៅမှာရမှာវាមិនសាមញ្ញដូច្នេះយើងក៏ត្រូវតែប្រើ
မြန်မာနိုင်ငံရဲ့အခြေအနေကတာမန်ရိုးရှင်းတာမျိုးမဟုတ်ပါဘူးဒါကြောင့်ပုံမှန်ထက်ကျော်လွန်ပြီးလှုပ်ဖို့တွေလိုလာတဲ့အနေထားပ
ါဒါကြောင့်အခုခီးစဉ်ကတရက်တာခီးစဉ်ဖြစ်ပေမဲ့အရေးပါတဲ့ဆုံးဖြတ်ချက်ကြနိုင်ဖို့တိထက်ပို့နေဖို့ရှိတယ်ဒါပေမဲ့အခုခီးစဉ်မတိုင်ခင်မှာဘလို့ကောက်ချက်ဆွဲရမှာမလုပ်စေချင်ဘူးအရန်လဲမျောလဲမထားစေချင်ဘူးလို့ပြောခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာစစ်ကောင်စီကိုအတိမတ်ပြရရောက်လိမ့်မယ်လို့ပြည်ပရောက်မြန်မာနဲ့ကမ္ဘောဒီးယားတွေဆန့်ကျင်ဆန္ဒပြခဲ့ဟွန်ဆန်ရုပ်ပုံတွေမီးရှို့ခဲ့တာအပြင်မြန်မာနိုင်ငံတကကမ္ဘောဒီးယားတန်ယုံမှလည်းမကြခင်ကဘုံကွဲခဲ့တဲ့အပေါ်မှာဟွန်ဆန်က
အလဟံစာဝေမန်ကာတပိခံရထဘာဝေကာပိခံနက်ပရိဒါဒါကောဘိုင်ရမ်တက်
အခုကြမ်းဖက်မှုတွေကအစိုးရဘက်ကနေလာတာမဟုတ်ပါကျွန်တော်တို့တန်ယုံတဝိုက်ရှောက်သွားပြီးဘုံထောင်ခဲ့တဲ့ဥပဒေမဲ့လက်နက်ကင်ညီမတွေစီကပါဒါနေပါပြီတန်ယုံမှာကိုအရင်လားထောင်တဲ့ဘုံတလုံးကိုတော့ကြိုသိပြီးရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့အနာကဘုံနှလုံးကတော့ပောက်ကွဲသွားခဲ့ပါတယ
်ဒါကြောင့်ဒီချမ်းဖတ်မှုအားလုံးကိုမဖြစ်မနေရတတ်မှရမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကလေးနဲ့ဆက်ပြောခဲ့ပါတယ်။ဒါအပြင်ပြည်ရင်းပြည်ပကမြန်မာနဲ့ကမ္ဘောဒီးယားလူခွင့်အဖွဲ့တွေစုပေါင်းပြီးတရင်းလာနေကပဲပူတွဲညင်ညာချက်ထုတ်ရမှာဟွန်ဆန်တကူတော်မဟုတ်ပဲနိုင်ငံတကာတစ်ခုလုံးပါပြီးအဖြေရှာဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာပြည်သူတွေအနေနဲ့သူ့ကိုညှိနှိုင်းခွင့်ပေးပါလို့ပြန်ပြောခဲ့တာအပြင်ဒါမှမဟုတ်ရင်ပြည်ရင်းစစ်တွေရောက်ချင်နေကြလို့လားလို့လည်းပြန်မေးခွန်းထုတ်ခဲ့ပါတယ်။တစ်ချိန်တည်းမှာ ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆန်ခွန်ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေပြီလို့တနင်္လာနေ့ကပဲပြောခဲ့တဲ့အပေါ်ဒီဘွဲကိုကမ္ဘာကထလုတ်ခဲ့တဲ့ဘွဲကအာဆီယံကျွမ်းကျင်သူမမိုးသူစာကလည်း
ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးမစ္စတာပရက်ဆန်ခွန်အနေနဲ့ပြောခဲ့တာကမမိုးတို့ ISIS Yusuf Ishak Institute ကအာဆီယံ Study Center ကနှစ်စဉ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကိုဒါနှစ်စဉ်ဖြကြပြီးတော့မှအာဆီယံ Lecture ဆိုတဲ့ဆွေးနွေးပွဲမှာသူရဲ့သုံးသပ်ချက်ကအမေးအဖြေကန္တမှာအဲ့ဒါကိုသူပြောသွားတာပါသူရဲ့ Lecture စာကိုယ်ထဲမှာတော့ပြောသွားခြင်းမရှိပေမဲ့အမေးအဖြေကန္တမှာတော့ချက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှမေးကြတဲ့မေးခွန်းတွေနဲ့ပတ်သက်တဲ့အခါမှာသူ့ရဲ့အမြင်သဘောထားကိုသူသုံးသပ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဆိုတဲ့အနေထားကလွတ်လပ်ရေးရပြီးတော့တိတ်မကြဘူးပဲမငြိမ်မသက်တဲ့အနေထားတွေကပေါ်ခဲ့တာလဲ190ကျော်ခဲ့ပြီဆိုတာကတော့မြန်မာနိုင်ငံအတွင်းမှာအားလုံးမီတင်းနေထိုင်နေတဲ့ပြည်သူမြို့သားများအားလုံးလည်းလက်တွေ့တိကြပါတယ်အဲ့တော့သူတို့မြင်တာကတော့ဒီ February လ10ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေတိုးမြင့်ခဲ့တဲ့ဒီလိုမျိုးအကြမ်းဖက်မှုတွေကိုသူတို့ကဒီလိုပြည်တွင်းစစ်ဆိုတဲ့စကားအသုံးနှုန်းကိုသုံးခဲ့တာဖြစ်တယ်ဆိုပေမဲ့လည်းပကတိအခြေအနေကမြန်မာနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်မှုတွေရဲ့အဆိုးကျိုးတွေကိုခံစားနေရတဲ့ပြည်သူတွေတော်တော်များများအနေနဲ့ဘယ်လိုရှိတယ်ဆိုတာလက်တွေ့အနေထားသူတို့မှသိကြပါတယ
်တကယ်တော့နိုင်ငံခြားရေးဝန်ကြီးပရက်ဆန်ခွန်အနေနဲ့အာဆီယံလက်ချောက်ကထတွေကိုနှစ်စဉ်ဖိတ်တဲ့ဒီပွဲမှာလုံခြုံရေးအဓိကအချက်ထဲပုံမှန်တောင်တရုတ်ပင်လယ်ပြဿနာအပြင်လက်ရှိမြန်မာပြဿနာကလည်းဒေသရင်းကိုရိုက်ခတ်လာနေပြီလို့အလေးနဲ့ထည့်ပြောခဲ့ပါတယ်ခင်ဗျာ
ကိုမင်းမင်းပါရှင်တဆက်သေးပဲအခုလိုကမ္ဘောဒီးယားဝန်ကြီးချုပ်လာရောက်မဲ့ကိစ္စကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းဒီအခြေအနေကိုပေါ့နော်ကျွန်တော်တို့ဆက်ပြီးတော့ကြည့်ကြရအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီရက်ပိုင်းတွင်းလာမဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ပြည်ရင်းမှာဝေဖန်မှုတွေအမျိုးမျိုးရှိနေကြပါတယ်။ပြည်ရင်းအရက်ဖက်အဖွဲ့အစည်း260ကျော်ကတော့အကြမ်းဖက်စစ်ကောင်စီကိုအားပေးကူညီမဲ့မစ္စတာဟွန်ဆန်မြန်မာနိုင်ငံကိုခြေချခွင့်မရအောင်နီလန်းမျိုးစုံနဲ့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါတယ်။အရက်ဖက်အဖွဲ့အစည်းတို့ကိုမေးမြန်းတင်ပြထားတဲ့ရန်ကုန်ကဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါရှင်။
အာဆီယံအလဲကျဥက္ကဋ္ဌဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့မစ္စတာဟန်ဆန်ရဲ့မြန်မာပြည်ခီးစဉ်နီးကပ်လာတာနဲ့အမျှမြန်မာပြည်ရင်းမှာလည်းသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေဇက်တိုက်ရှိနေပါတယ်။တိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်း၊ကလေးမြို့နဲ့ရန်ကုန်၊မန္တလေးလိုမြို့တွေမှာမစ္စတာဟန်ဆန်ပါတဲ့ပုံတွေကိုလမ်းပေါ်မှာကျဲချနေကြတယ်လို့မီးရှို့တာ၊ကျူးကျော်တာတချို့လည်းလုပ်ခဲ့ကြတာပါ။အခြေခံပညာနဲ့တက္ကသိုလ်ပညာရေးဝန်ထမ်းတွေ၊ကျောင်းသားသမဂ္ဂတွေပါတဲ့အဖွဲ့အစည်း262ဖွဲ့လည်းသူရဲ့ခီးစဉ်ကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းစုပေါင်းပြီးထုတ်ပြန်ထားပါဗျ။ဒါကမြမအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမလိုက်နာသေးတဲ့စစ်ကောင်စီကိုမစ္စတာဟန်ဆန်ကအာဆီယံအတိုင်းအဝန်းနဲ့ကိုပြန်ခေါ်သွင်းဖို့ကြိုးပမ်းနေတယ်လို့မြင်ကြောင်းအထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစုရဲ့တာဝန်ခံသူက VOA ကိုပြောပါဗျ
။ဟန်ဆန်ကဒီပြီးခဲ့တဲ့ဥက္ကဋ္ဌမောင်လွင်ရဲ့ကမ္ဘောဒီးယားခီးစဉ်ပြီးတဲ့နောက်မှာသူကပြောတယ်မြန်မာနိုင်ငံကိုအာဆီယံစည်းဝေးကိုပြန်တက်နိုင်တဲ့အခွင့်အရေးရှိပါတယ်ပြန်တက်နိုင်အောင်လုပ်ပါမယ်ဆိုတော့အာဆီယံမှာမြောက်နိုင်ငံတွေအပေါင်းပါစီကိုထိုင်ကုန်ပြန်ပြီးပေးနိုင်ဖို့အတွက်စူးစမ်းတဲ့အခြေလမ်းတစ်ရက်လို့ကျွန်တော်တို့မြင်တယ်ပြန်ပြီးတော့တန်တမန်ရေးရလုံးဝမျက်နှာငယ်နေရတဲ့အောက်ကျနောက်ကျနိုင်နေတဲ့အခင်းချင်းကနေသူကအာဏာရှင်ချင်းချင်းရိုင်းပင်းကူညီတဲ့စိတ်နဲ့ဆွဲတင်ခြင်းနဲ့သဘောမျိုးလို့ဒါကျွန်တော်တို့သုံးသပ်တယ်အဲ့လိုလှုပ်ချင်အဖြစ်ဒါရှိမှာနိုင်ငံတတိယအာဆီယံခေါင်းဆောင်ကြီးများဆွေးနွေးခဲ့တဲ့ဆုံးဖြတ်ချက်ကိုတစုံတရာရင်းရင်တော့လုပ်နေတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဇန်နဝါရီလ19ရက်နေ့မှာအာဆီယံနိုင်ငံဝင်ကြီးတွေရဲ့သူဆောင်ပွဲတစ်ခုလည်းရှိပါတယ်ဒီသူဆောင်ပွဲမတိုင်ခင်မြန်မာပြည်တွင်းအခြေအနေကိုသိရဖို့အတွက်မစ္စတာဟန်ဆန်ကအခုခီးစဉ်ကိုအရင်ဆုံးစီစဉ်တာဖြစ်နိုင်တယ်လို့လည်းသတင်းတွေကခန့်မှန်းရေးသားကြပါတယ်ဒါပေမဲ့မြန်မာပြည်တွင်းကဆန္ဒပြလှုပ်ရှားသူတွေကတော့မစ္စတာဟန်ဆန်ရဲ့တပါတီအာဏာရှင်စနစ်ကိုပြန်ပြီးအသက်သွင်းထားတာအဂရိလိုက်စားတာလူခွင့်ရချိုးဖောက်နေရရင်းနဲ့နှိုင်းရှင်ပြပြီးသူ့ရဲ့ခီးစဉ်ကိုလည်းကန့်ကွက်တဲ့သဘောထားတွေထုတ်ပြန်ခဲ့ကြတာပါမစ္စတာဟန်ဆန်မြန်မာနိုင်ငံမလာဖို့အတွက်စန့်ကျင်ဆန္ဒပြမှုတွေကိုမြို့ကြီးတချို့မှာနေတိုင်းရှိနေတယ်လို့ပြည်ပရောက်မြန်မာတွေလည်းအလားတူလှုပ်ရှားမှုတွေလုပ်နေကြတာပါမစ္စတာဟန်ဆန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့လည်းရှိတယ်လို့ခန့်မှန်းနေကြပေမဲ့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါကိုညှင်းဆို့ထားပါတယ်
ကျွန်တော်သိထားတော့တော့မရှိပါဘူးဗျာ။ဒီကအစိုးရဖိုင်ဆိုင်ရာနဲ့တွေ့ဖို့တော့ရှိပါလိမ့်မယ်။ကျွန်တော်တို့ကတော့နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ်
။ဒါပေမဲ့ဘန်ကောက်ပို့သတင်းမှာတော့မစ္စတာဟန်ဆန်ဟာသူ့ရဲ့နှစ်ရက်တာခီးစဉ်ထဲမှာဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဆုံသွားဖို့ရှိတယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံအနီးအနားမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့မစ္စတာဟန်ဆန်ကသူ့ရဲ့ခီးစဉ်ကိုဖျက်မှာမဟုတ်ကြောင်းက ကမောရီးယားနိုင်ငံသားရေးဌာနကသတင်းဌာနတွေကိုဖြည့်ကြားထားပါတယ်။ကမောရီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မစ္စတာဟန်ဆန်ကနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့အာဆီယံအတွင်းလက်သလောဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးသွားဖို့ရှိတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြရမယ်ဆိုလို့ရှိရင်တူရကီသမ္မတရီဆက်တိုင်ယစ်အဒိုဝန်ကနေပြီးတော့တူရကီလူငယ်တွေအစ္စလာမစ်ရိုးရာတန်ဖိုးကိုအလေးထားတဲ့အမျိုးသားရေးဝါဒီတွေဖြစ်လာအောင်ပြုစုပြိုးထောင်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒိုရီယန်ဂျုံးစ်အစ္စတန်ဘူးကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကတင်ပြမှာပ
ါ။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ရဲ့အလယ်ပိုင်းမှာရှိတဲ့ဘစီတပ်စ်ခရိုင်အတွင်းဘောလုံးဝါဒနာအိုးအမျိုးသားလူငယ်တွေနဲ့အမျိုးသမီးအရေးလှုပ်ရှားနေသူလူငယ်အမျိုးသမီးတွေအတူတကွရောနှောနေထိုင်ကြပေမဲ့တိတ်တော့အဆင်မချောလာပါဘူး။ဒါပေမဲ့လည်းအခုလူစည်းဝါးရေးကြဆင်းနေပြီးလူတူချင်းစီရဲ့ပုဂ္ဂလိကလွတ်လပ်ခွင့်နဲ့ပိတ်ပင်ခံရတဲ့ကာလမျိုးမှာသူတို့ဟာထင်သာမြင်သာတဲ့အနေအထားထက်တော့ပိုပါတယ်။ဒီထက်ကလူငယ်တယောက်ကတော့သူ့အပေါ်မှာဖိအားတွေကြောက်နေတယ်လို့ခံစားရတယ်လို့ဆိုပါတယ်။အသက်20အရွယ်ရှိတဲ့ကျောင်းသူစီလာကတော့ရိုးရတန်ဖိုးတွေကိုပုံမိုလိုက်နာတဲ့လူအဖွဲ့အစည်းအဖြစ်တွန်းပို့နေတဲ့အပေါ်စိုးရိမ်မှုတွေရှိနေပါတယ်။
Türkiye'de ekonomik krizi çok derinden hissediyoruz kesinlikle ama
Cemaro Nine Sibuaye Echet Deyye Dengu Apeyen Tan Kansa Yabari ဒါ့အပြင်တချိန်တည်းမှာပဲအမျိုးသမီးငယ်တဦးအနေနဲ့ကျမတို့ဘဝတွေအပေါ်ဖိအားတွေပုံများလာတာကိုလည်းခံစားရပါတယ
်တူရကီမှာငွေကြေးဖောင်းပွားမှုနဲ့လူငယ်တွေအလုတ်လက်မဲ့မှုက30ရာနှုန်းလောက်ရှိနေပါတယ်အသက်21နှစ်အရွယ်ဈေးရောင်းတဲ့မူစတာဖာကတော့အခုလိုပြောပါ
တယ်
တူရကီရဲ့အဓိကပြဿနာကစီးပွားရေးပြဿနာပါကျွန်တော်တို့ရဲ့ပတ်စံတွေဟာတန်ဖိုးကျလာနေပါတယ်ကျွန်တော်တို့ရဲ့စီးပွားရေးဟာဆုတ်တက်ဆိုးလာနေပါတယ်ကျွန်တော်ထင်တာကတော့အစိုးရအပြောင်းလဲမဖြစ်ဘဲနဲ့တော့အခြေအနေတွေဟာကောင်းမလာနိုင်ပါဘူးဒီအစိုးရပဲအုပ်ချုပ်နေတာ18နှစ်တောင်ရှိနေပါပြီ
မကြသေးမီကောင်မှပြုလုပ်ခဲ့တဲ့စစ်တမ်းတွေအရလူငယ်တွေစိတ်ပြတ်နေတာဟာစီးပွားရေးပြဿနာတစ်ခုတည်းကြောင့်မဟုတ်ပါဘူးအာဏာရှင်အုပ်ချုပ်ရေးနဲ့လွတ်လပ်စွာပေါ်ပြခွင့်တွေကိုတိုးတိုးပြီးတင်းကျပ်လာတာတွေကိုပါစိတ်ပြတ်နေကြတာဖြစ်ပါတယ်ဒီစစ်တမ်းတွေကောက်ယူခဲ့တဲ့အစ္စတန်ဘူမြို့တော်ကစီးပွားရေးသုတေသနအဖွဲ့ရဲ့အကြီးအကဲကန်စီလူကီကအခုလိုပြောပါတယ
် They are finding it increasingly difficult to look into the future and be hopeful so
သူတို့ဟာအနာဂတ်ကိုမျှော်တွေးကြည့်ဖို့နဲ့မျှော်လင့်ဖို့ဆိုတာအလွန်ခက်ခဲနေပါတယ်။ဒါကြောင့်သူတို့ဟာလက်ရှိစနစ်အပေါ်မကြေမကြမ်းဖြစ်နေကြတာပါ။သူတို့ကကယ်တင်ရှင်ကိုရှာဖွေနေကြသူတွေမဟုတ်ပါဘူး။ဒီညမှာသူတို့မိဘတွေနဲ့နည်းနည်းကွာခြားတယ်လို့ထင်ပါတယ်။လူငယ်တွေဟာသူတို့ကိုသူတို့ကယ်တင်ရှင်လို့မြင်ကြတာပါ။သူတို့ဟာလူအဖွဲ့အစည်းအတွင်းသူတို့ကိုယ်တိုင်ပါဝင်လှုပ်ဆောင်ကြကြပါတယ်။ဖြည့်ရှင်းဆောင်ရွက်ရမယ့်နည်းလမ်းတွေကိုသူတို့ကိုယ်တိုင်ရှာဖွေဖန်တီးကြကြတာပါ။
လက်ရှိတူရကီသမ္မတရီချစ်ထေယစ်အာဒဝင်ဟာသူအုပ်ချုပ်တဲ့ကာလအတွင်းဘာသာရေးကြောင်းနေတိုးဖွင့်ပြီးသူ့ကိုတစ္ဆာခံမဲ့ဘာသာရေးကိုင်းဆိုင်တဲ့လူငယ်မျိုးဆက်တစ်ခုကိုဖန်တီးဖို့အာတီတာပြင်ပြနေပါတယ်ဒီလူငယ်တွေဟာအာဒဝန်ထောက်ခံသူတွေထိန်းချုပ်ထားတဲ့မီဒီယာနဲ့ပဲကြီးပြင်းလာခဲ့ကြရတာပါဒါပေမဲ့သူတို့ကလူမှုကွန်ရက်ဆက်သွယ်ရေးကိုပိုပြီးအားထားကြပါတယ်လူငယ်မဲဆန္ဒရှင်တွေအကြောင်းမှရှိတဲ့အမြင်ကအစိုးရဟာအဓိကကြတဲ့ကိစ္စရပ်တွေကိုလှုပ်ဆောင်ခြင်းမရှိဘူးလို့မြင်ကြပါတယ်။အဲ့ဒီမှာပဲအာဒဝန်ရဲ့ပြင်းပြတဲ့စံတော်တွေအတွက်အခက်အခဲအဟန့်အတားတွေဖြစ်ကုန်တော့တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။ UNDP တက္ကသိုလ်ရဲ့နိုင်ငံရေးသိပ္ပံဌာနကပါမောက်ခဒီမက်လူဂူစလူကအခုလိုပြောပါတယ
်။ It is really difficult to control 100% the whole
ဒီလူတို့တရလုံးကိုတရားရခိုင်နှုန်းထိန်းချုပ်ဖို့ဆိုတာမလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူငယ်မျိုးဆက်တွေရဲ့ပြဿနာကရှိနေပါတယ်။ပညာရေးစနစ်ပြဿနာလည်းရှိနေတာပါ။လူငယ်တွေအလုတ်လက်မဲ့ဖြစ်နေတဲ့ပြဿနာလည်းရှိနေပါတယ
်။ပြီးခဲ့တဲ့နှစ်နှစ်ကအစ္စတန်ဘူမြို့တော်ဝင်ရွေးကောက်ပွဲမှာစကားပြောကောင်းတဲ့ဗဟိုလက်ဝဲရင်းနိုင်ငံရဲ့သမားအကရမ်အီမန်မူဂလူကိုလူငယ်တွေကမဲပေးခဲ့တဲ့အတွက်အနိုင်ရသွားပြီးနှစ်ပေါင်း25နှစ်လောက်ဒီမြို့တော်ကိုကြီးစိုးခဲ့တဲ့အဒဝန်ရဲ့နိုင်ငံရေးပါတီကအုပ်ချုပ်နေတာကိုအဆုံးသတ်သွားစေခဲ့ပါတယ်။အဒဝန်ဟာလူငယ်တွေရဲ့ထောက်ခံမှုကိုရဖို့လူငယ်တွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ဗီဒီယိုတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်တင်စတာတွေလုပ်နေပါတယ်။ဒါပေမဲ့လေးလာမှုစစ်တမ်းတွေအရာကတော့လူငယ်တွေဟာ
အာဒဝန်ငိုတင်ဘဝင်မကျဖြစ်နေတာမဟုတ်ပါဘူးနိုင်ငံရေးပါတီတွေအကုန်လုံးကိုဘဝင်မကျဖြစ်နေတာပါဒါကြောင့်အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအနေနဲ့လည်းအများကြီးစူးစမ်းလှုပ်ဆောင်ဖို့လိုနေပါတယ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
ကြတာပရင်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုလိုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုပြင် Facebook စာမျက်နှာနဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မကြာခင်မှာတော့ကျမတို့ဒီမြန်မာနိုင်ငံရဲ့တနှစ်တာပေါ့နော်ရှိခီးနဲ့ရွေးကောက်ပွဲအလားအလာကြောင်းတုံ့တက်ထားတဲ့ဥကျော်စန္ဒာရဲ့မြမအရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
အေးပြီနာစီတာမန်ဖျားနာတော့ဒီတော့နဲ့တော့ဒီပြီးစီဝါစီတွေတုံ့မလို့ပါဘူးเนาะမလို့ပဲနဲ့ဒါပေမဲ့တုံ့နေကြတယ
်။ဒါကတော့တုတ်ကွေးဖျားနာယောဂါကိုကုသတဲ့နေရာမှာပဋိစီဝါစေဝါတွေမလို့အပဲအသုံးပြုတာမျိုးကိုရှောင်ကျင်ဖို့တင်ပြထားတဲ့လူထုနဲ့အားကစားဒီကမှာရှင်လူတို့နဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုတ်ယုတ်ကျဆင်းသွားပြီးကက်ယောဂါကြောင့်ထိခိုက်လို့ဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးငြိမ့်ကျသွားတယ်လို့သုံးသက်သူတွေကဆိုကြပါတယ်အခုစမ်းသစ်လာတဲ့2022အခြေအနေကတော့ဘလို့ဖြစ်လာနိုင်ပါသလဲစစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကတော့တကယ်ဖြစ်နိုင်ပါသလားမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စန္ဒာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
်ဦးရထွန်းခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့လာမယ့်2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွန်းနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆုတ်ယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပထမအနေနဲ့အကျဉ်းဦးပြောပါခင်ဗျာ
အဲ့ဒီတိကျတဲ့တစ်နှစ်ကတက်ကအာနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့ဘက်ကခံယူတာကတော့မဲမတမာမှုလုံးလုံးတက်မှတ်စေခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့အရှိလုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကအမြင်မှာကတော့ဖွဲ့စည်းပုံနဲ့ပါတီဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ရနေပြီးတော့ဝင်ပြီးတော့အနောက်ရှက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီးပြီးတော့အဲ့လိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအချင်းလေးကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လာမယ့်နှစ်ကိုစဉ်းစားကြည့်တက်ကပြောတဲ့သူတို့အစုံထုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်လှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့မျှော်လင့်နိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲသူတို့ပြည်ထောင်စုအစိုးရတက်လာတဲ့အချိန်လေးကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမယ့်ဟာကိုလည်းသူတို့စိတ်ထဲမှာမျှော်မှန်းထားတာကဒီတော့ဘယ်မှာ NLD ပါခဲ့ရင်လဲသူ့တပါတီတဲ့တောင်ပြိုတောင်ပြိုမနိုင်မဲနဲ့အစိုးရတက်တတမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်အဲ့တော့ပထမအချက်က NLD နိုင်ငံရေးပါတီခေါင်းဆောင်တွေကိုသူကအခုဒီအမှုတွေ
ဆင်ပြီးတာ
ဟုတ်ကဲ့ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကြတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့ လုပ်လိမ့်မယ်လို့ကျွန်တော်သိမချင်ဘူး။ဒါကြောင့်လို့ဆိုတော့ဒီရွေးကောက်ပွဲဥပဒေမှာကွာ300အနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိတာတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်။ဆိုတော့အဲ့ဒီလို့ဆိုလို့ရှိရင်သူတို့ဒီ2008အခြေခံဥပဒေအတိုင်းသူတို့ကတော့ရွေးကောက်ပွဲကို PR စနစ်နဲ့သူတို့တွားကြလိမ့်မယ်။ PR စနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်
ဟုတ်ကဲ့ PSD တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်စေခြင်းနဲ့ဆိုတော့ဒီသူတို့လုပ်နေတဲ့ပုံတွေရွေးကောက်ပွဲဒါ credibility ရှိတဲ့ရွေးကောက်ပွဲနိုင်ငံတကာကအသိမှတ်ပြုတဲ့ရွေးကောက်ပွဲကဖြစ်လာနိုင်ပါမလား
ပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူးNLD ကသဘိမ့်ပေါက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လို့ပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးသဘိမ့်ပေါက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတို့ကလည်းနဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့မဲလာထက်ကြပါဆိုရင်တော့လေအဲဒီလူလူကတော့တက်တက်ကြပါလိမ့်မယ်လို့မှန်းထားမိပါတယ
်ဟုတ်ကဲ့အဲ့တော့ဒီလူလူကပါနဲ့အပိုင်းတစ်ပိုင်းပေါ်တော့နိုင်ငံတကာကရောအစည်းအမတ်ပြုမဲ့ထင်ပါလားဒီဟာကို
နိုင်ငံတကာကလည်း NLD တို့ဘာလို့ပါမယ်ရွေးကောက်ပွဲမှာ PR စနစ်ကျင့်သုံးတော့လေအဲ့ဒီ PR စနစ်ကဘယ်လိုပုံစံဆိုတာတိတိကျကျအခုကတော့သူတို့ဥပဒေမှာပြဋ္ဌာန်းသေးတဲ့အတွက်ကြောင့်မို့ကြည်ကြကြတော့ကျွန်တော်တို့လည်းခံမှန်းလို့မရဘူး။ဟောအဲ့တော့ NLD လည်းပါမယ်၊တခြားတိုင်းသားပါတီတွေလည်းပါမယ်၊တိတ်မမောက်ဘူးဆိုရင်တော့နိုင်ငံတကာကလက်ခံလာမယ့်သဘောရှိပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကသူတို့ပြောထားတဲ့2023ထင်ပါတယ်နော်။ August မှာလာမသိဘူး။ဒီကောက်ပွဲလုပ်မယ်လို့
2023 August ဟုတ်ပါတယ်ဗျာ
။ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလား။အဲ့ဒီထက်များထပ်ပြီးတိုးချဲ့အောင်လားသူတို့က
။နောက်ဆက်ကဥက္ကဋ္ဌဘိုးကြောင့်ဝင်မြောင်းလိုင်းဟိုတနေ့ကပြောတဲ့မိန်ဘောမှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရွေးကောက်ပွဲကျင်းပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အမြင်အားပေါ်မှာမူတည်ပါတယ်လို့သူကပြောပါတယ်။အဲ့ဒီကတော့ဒီဘေးကတော့ဒီစူဂူဂူတွေအခုလိုချက်ပြီးတော့ပေါ့ဗျာတနေ့ကပရိဖတ်ကတွေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်ပဲ။ဟု
တ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုပ်ခဲ့တာမှန်လို့သူတို့လုပ်ခဲ့တာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စည်းရလို့အနာသိငယ်လို့ဒီလိုလုပ်ရတဲ့ဆူရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရိမ်နေလို့အများကြီးရတယ်နော
်မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမယ့်2023ဩဂုတ်လအချိန်မှာနိုင်ငံရေးအခြေအနေကအခုအတိုင်းပဲဘာမှအကြောင်းလဲမရှိဘူးဆိုရင်တော့ပြည်သူလူထုအများစုကလည်းပါဝင်မှာမဟုတ်ဘူး။နောက်ပြီးတော့အဲ့ဒါလိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်เสียပါတော့။သိပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ
်။ဟုတ်ဆိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ့EAO တွေရဲ့အခုလောလောဆယ်ဆုံရှားမှုနဲ့အဲ့ဒီလိုနဲ့သူတို့ငင်းကြေးလုပ်ချင်တယ်စဉ်းမြတ်ချင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့ချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားလားဖြစ်လာနိုင်ပါသလဲအခုကတော့ EAO ထဲမှာအပြည့်အဖွဲ့တွေနဲ့တော့မှပဲသူတို့ဒီပဋိပက္ခအချိန်မြင့်လာနေတာဖြစ်ပါတယ် KN ရောဘာလို့လဲဆိုတော့အဲ့ဒီဘက်ကလည်းနဲ့သုံးသပ်ကြည့်အောင
်လက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားတဲ့နိုင်ငံအဖွဲ့အစည်းတွေကအခုငင်းကြေးဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလာချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလာတဲ့ဖက်ဒရယ်ပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲကင်တွေကြားရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက2500ခိုင်လုံးပါတာတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူးတက်ဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေတော့ပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုတ်ခင်ကတည်းကဒီပြဿနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အခြေအနေကဒါတက်နဲ့ပဲဒီပြဿနာဆုံးပြတ်ရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျတော့ပ ကြက်ပြတ်တန်းသာမလုံနိုင်တော့အခုတိုင်းသားလက်နက်ကန်ကြီးအဖွဲ့ကြီးတွေဘက်ကလည်းဘလို့ခံစားလာလဲဆိုတတ်နဲ့ကြီးပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့သူတို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်တိုင်းရဟိုခင်ဗျားတို့ဒီဝပြန်လာကြပါဆိုတာကိုသူတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါလေရ
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ခတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကုန်ထုတ်လို့ရမျိုးမျိုးပေါ်နေတော့ယောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွားရေးတွေထိခိုက်နေနိုင်တယ်ရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်ရွေးကောက်ပွဲလှုပ်လာနိုင်မဲ့အခင်းချင်းအထိအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားလားရှိပါမလားဒီလိုပဲချွတ်ချုံကြနေရင်ကောအဲ့စစ်ကောင်စီကလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်လုပ်နိုင်ပါမလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်လဲ
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းကြီးကြိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံရေးနည်းလုံနိုင်မှုတွေအလုပ်ပေးမဲ့လူတွေနောက်အရင်းနှီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်။ဟိုအစ်စ်ဝင်လာတာနဲတာပေါ့။ဆိုတော့အချိန်လေးကကြာလေးသိုးလေးပေါ့ဒီချိန်လေးကိုမထိန်းထားနိုင်ဘူး။ပြန်ဝင်လာအောင်ထပ်ပြီးအစ်စ်ဝင်လာအောင်ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့။အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာဖလက်ထက်တုန်းကလို့မဟုတ်ဘူး။ဟိုတန့်သွားတာပေါ့နော်။သူတို့ဘီယာတိုင်းစီမံကိန်းနဲ့ဆန်ရယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်ဆိုတော့ဒါရီယာလဲနိုင်ငံရေးကောင်းမှနိုင်ငံရေးအရကုနာပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြီးရှိမှဒီရင်းနှီးမြှုပ်နှံမှုတွေကလဲဝင်လာရဲမှာလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးညှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့တိမ်သွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီနွားဒီလာတဲ့အခါတောင်ဆားစုကြီးနဲ့တွေ့ဖို့တွေပါလေဒီကြိုးစားပြီးတော့တစ်ဖက်တစ်လမ်းကအပျော်နည်းနဲ့များသူအရှင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နားဖောက်ကိုလည်းသူနားချနိုင်လို့ရှိရင်တော့အဲဒီပြည်လဲတဲ့လမ်းကြောင်းပေါ်တစ်ခုတောင်းနိုင်လိမ့်မယ်လို့ညွန်နဲ့မိမိတာပေါ့နော်ဒါကျွန်တော်တို့ချင်းရဲ့
ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့မြတ်ဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ
ဦးကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ပါရှင်မြမအရေးတုံးသက်သူဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါကြာသာပတိတိနဲ့ခင် VOA မြမပိုင်းအစီအစဉ်ကိုမြမစံတော်ချိန်နဲ့6:00ကနေ9:00ထိတင်ဆက်နေပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့တုတ်ကွေးဖြားနာယောဂါကုသတဲ့နေရာမှာပဋိဇီဝဆေးတွေမလိုအပ်ပဲအသုံးပြုတာမျိုးကိုရှောင်ကျင်မယ်ဆိုရင်ပတိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်။ဒုက္ခဖြစ်နာယောဂဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြားနာယောဂကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါ။တုတ်ကွေးဖြားနာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအေးချင်းအနားယူခြင်းအရေးများများတောက်ခြင်းအသားဓာတ်များများစားသုံးပေးခြင်းအာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်။တုတ်ကွေးဖြားနာကိုကုသတဲ့နေရာမှာပရိဇီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျမ်းမာရေးသတင်းအက်ဒီတာတဦးဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ်
။ဒီကနဒီကိစ္စဆော့ဘဲမှာလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါတယ်။မှန်ပါတယ်။ဟောအေးဘီနာဆေးတာမန်ဖြားနာတော့ဒီလိုနဲ့တော့ဒီပရိဇီဝဆေးတွေသုံးဖို့မလိုပါဘူးနော်။မလိုဘဲနဲ့ဒါပေမဲ့သုံးနေကြတယ်။ဟိုတချို့သောဆရာဝန်များနော်အခုကိုယ်ကနေဝင်ခါအရင်ကျွန်တော်တို့ကိုယ်တိုင်ပဲတောင်ုံဖြစ်ကစားမှာကိုယ်ဆေးကလူနာလာတဲ့ခါမှာယောဂါရှားတာကြာမှကြောက်လို့ဘာပိုးမှန်းတော့မသိဘူးနော်ငြင်းများပြောက်အောင်ငြင်းပြောက်မှလူနာကငါ့ရှင်ငြင်းများလာမှဆိုတော့ဘော်တရားနဲ့သက်တနတ်ဖြစ်ချက်လဲသလိုပဲအန်တီဘော်ဒီတွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာနော်အ တကယ်ကို brush pattern မျိုးတွေပြေးပလိုက်တာအဲ့ဒီအခြေအနေကကျွန်တော်ဆီရောကမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်ဒီခုနလိုကျွန်တော်တို့ setting မှာဟောပေါ့ဈာမကြီးဆရာဝန်နေဒီလူနာတွေကိုယ်တိုင်ကလည်းမပေးရင်မကြိုက်ဘူးနော်သူကတဲက၂ရက်စီပြန်ချင်းနေပြီးတော့အဖေကမကြသေးဘူးဆိုလို့ရှိရင်သူကမကြိုက်တော့ဘူးတကယ်တမ်းကျတော့အားလုံးသိတဲ့အတိုင်းပဲဆရာတို့လည်းသိတဲ့အတိုင်းပဲဒီတရှုပ်ဟွာတွေကယောဂါတွေကဗိုက်ဒါစ်ပို့ဆိုလို့ရှိရင်ချက်ချင်းအဖေကမကြဘူး၂ရက်၃ရက်တော့ခံရတာပဲဟုတ်တယ်ဗျာအဲ့တော့ continue ပြောတဲ့ခါကျတော့အချိန်တိုင်းပြောက်သွားမှာပဲနော်အချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ပဲနဲ့ဆေးတွေ antibiotic တွေပေးနေရတာဘုနာလည်းသူမပေးလို့ဆိုမကြိုက်လို့တောင်းကောင်းဆိုခြင်းနဲ့တော့ပြည်သူလူထုဒါလိုက်နာမယ်ခဲ့အဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူးနမနဲ့သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence based ပေါ့နော်တခွေကအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခင်ဗျားဒါကတော့ခင်ဗျားပိုးကတော့ဘာပိုးဖြစ်နေလဲဆိုတော့တိကျပြောနိုင်ပြီးတော့သုံးရမယ့်ဆေးကိုပေးလို့ရှိရင်လေအဲ့ဒီဆေးကိုတိတိကျကျနဲ့တောင်းမှန်ကြညွှန်ကြားတဲ့အတိုင်း push ကိုနော်အပြေဝတောက်ဖို့လိုပါတယ်နော်မစိုးမဖို့တော်ပြီးဖြတ်ထားလို့မရပါဘူး။နောက်ကသူများတွေတော်ပြီးတောက်ထားတဲ့ကြံနဲ့ဟိုမှာဈေးကကလေးဟိုတုံးလုံးတော့ပဲကြော်ရည်တယ်ငါအဲ့ဒါကြံနဲ့လည်းငါတောက်တော့ပဲမစိုးဘူး။အဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းခဲရပါတယ်နော်။အဲ့ဒီဥစ္စာတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်။မှားယွင်းတဲ့အသေးထားတွေဖြစ်ပါတယ
်။ပရိအနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံအပါဝင်ကမ္ဘာနိုင်ငံအသီးသီးမှာကြုံတွေ့နေရတာဖြစ်ပါတယ်။ပရိဇီဝဆေးတွေအပါဝင်ပရိအနုဇီဝဆေးတွေမလို့အဖက်အသုံးပြတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ်။
သေးရင်ပါတဲ့ကြံစည်တာတကယ်ပါလောက်မှဖြစ်နေတာဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံအပါဝင်ဘယ်နိုင်ငံနိုင်ငံကမ္ဘာနိုင်ငံတိုင်းမှာသိသိပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏပြောလို့ရှိရင်ဒီပေါ့ဈေးမတို့တော့နော်ဈေးမတို့တဲ့ကြံစည်တာဖြစ်လာတော့ဒီမှာလည်းရှိတယ်တော့ရှိတယ်ဘာကြောင့်ရှိလဲဆိုလို့ရှိရင်အင်းနာကကစကားရင်းနဲ့သိကြရင်တော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဟောဒီ TV ယောဂါပို့ကိုဟောကြားဘူးလိမ့်မယ် TV ယောဂါပို့ကအခုနောက်ပိုင်းမှာပေါ်တဲ့ဆေးကိုဆေးရင်ပါတည်ပြတ်ဒီလိုတော်တော်မှာဆေးရင်ပါကိုပြဿနာကြောင့်ဟောဒီ TV တူနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်သဆုံးရှုံးရတယ်ဖြစ်တယ်အဲ့တော့ဒီ TV ပို့သက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာเนาะခုကဆေးရင်မှာ TV ပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာကအဲ့30မှာညီမနိုင်ငံခုအပေါ်
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိဇီဝဆေးဝါးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျဉ်မယ်ဆိုရင်ပရိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသောပ
ါဒေါက်တာတန်းသောအပတ်စဉ်တင်ဆက်နေတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့ကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ telephone application apps အသစ်တွေကိုဒီ download ရယူနိုင်တဲ့အကြောင်းလဲအသိပေးပါရစေရှင်ဒီ download link တွေကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလဲကြည့်ရှုနိုင်ကြပါရရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 101တမမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကဲအခုတော့ကျမတို့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ။ဒီသတင်းပတ်အတွက်တော့
ကဘာကျော်ဘောလုံးသမားမက်ဆီကိုဗစ် -19 ရောဂါကူးစက်တဲ့အကြောင်းလာလီဂါဘောလုံးပွဲစဉ်တွေအကြောင်းသတင်းတွေအပြင်စင်ကာပူမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဘဝရောကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေသေးမှာပဲ PSG တက်မှာကစားနေတဲ့ကမ္ဘာကျောဘောလုံးသမားမက်ဆီလည်းကိုဗစ် -19 ရောဂါကူးစက်ခံရပါတယ်မက်ဆီပါဝင် PSG ကစားသမား၄ယောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ PSG အသင်းကတနင်္ဂနွေနေ့မှာပြောပါတယ်ဒီအချိန်နဲ့ပတ်သက်ပြီးတော့ PSG နီးပြမိုရီစီယိုပိုချက်တီနိုကတော့
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que necesitamos.
ကျွန်တော်အခုဆိုရင်ဒီ virus နဲ့နေနေရတာနှစ်နှစ်ရှိသွားပါပြီ။လူတိုင်းလည်းဘယ်လိုနေရမယ်၊ဘာတွေကိုရှောင်ဖို့လိုတယ်ဆိုတာသိကြပါတယ်။ဒါပေမဲ့ဒါတွေအပြင် virus နဲ့ပတ်သက်ပြီးတချို့ကိစ္စတွေကတော့ကျွန်တော်တို့လည်းထိန်းချုပ်လို့မရပါဘူး။ကျွန်တော်တို့အနေနဲ့ဘယ်လောက်ပဲသတိထားပြီးကြိုတင်ကာကွယ်တာတွေလုပ်နေအဲ့ဒီလိုလုပ်နေတဲ့ဂျားကကူးနိုင်သေးတာပဲ။ Messi ကတော့အသင်းစီအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြောနေပါတယ
်မက်ဆီအခုလောလောဆယ်မှာအာဂျင်တီးနားမှာရောက်နေပြီးတော့သူ့အနေနဲ့ COVID-19 ရောဂါမပြောင်းမချင်းအာဂျင်တီးနားနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်လာနိုင်သေးမှာမဟုတ်ပဲပြန်ရောက်မှာပဲပြန်ကစားနိုင်မဲ့အချိန်ကိုပြောနိုင်မယ်လို့လည်းပိုချတီနိုကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲစပိန်လာလီဂါဘက်မှာဆိုရင်လဲ Real Madrid အသင်းက Belgian Gozma Thibaut Courtois Federico Valverde Eduardo Camavinga နဲ့ Vinicius Junior တို့COVID-19 ရောဂါကူးစက်ခံထားတယ်လို့ Real Madrid အသင်းကပြီးခဲ့တဲ့ဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နေ့ကနေ့က La Liga ပွဲစဉ်မှာတော့ဇယားထိတ်က Real Madrid အသင်းဟာ Getafe အသင်းကိုတကူကူမရှိနဲ့ရှုံးသွားခဲ့ပါတယ်။ဒီဘက်ရှုံးတာနဲ့ပတ်သက်ပြီး Real Madrid အသင်းနီးပြ Carlo Ancelotti ပြောတာကတော
့ Yo creo que no hay mucho que decir de este partido sino que
ဒီပွဲနဲ့ပတ်သက်ပြီးတိတ်တော့ပြောစရာမရှိပါဘူးကျွန်တော်တို့အနေနဲ့ဒီဇင်ဘာအားလိုက်ရဲ့အတွင်းတရက်ပို့ပြီးတော့နားခဲ့ကြပြီးတော့အသင်းခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကနေမတူပါဘူးပွဲပေါ်မှာအာရုံမဆိုင်နိုင်ပါဘူးရှုံးလို့မရှုံးသင့်ပါဘူးတေရော့ရသင့်ပါလေဒါပေမဲ့ကျွန်တော်တို့ဂူပေးလိုက်ရတော့ရှုံးတာပေါ့
Real Madrid ဟာဒီပွဲရှုံးလိုက်ပြီးမဲ့လဲ La Liga မှာ46မှတ်နဲ့ဒုတိယနေရာက Sevilla ထက်8မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာသောအဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်တွေဘက်မှာတော့စပိန်နိုင်ငံကနာမည်ကြီးဘာစလိုနာတင်ကစပိန်တိုက်စစ်မှု Ferran Torres ကို9နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ဘာစလိုနာတင်ဟာမန်စီးတီးမှာကစားနေတဲ့ Torres ကိုဝယ်ဖို့အတွက်ယူရို55သန်းပေးခဲ့ရပြီးတော့ဇန်နဝါရီ3ရက်နေ့ကတော့သူ့ကိုနူကန့်ဂွင်းကြီးမှာပြည်သက်တီနဲ့မိတ်ဆက်ပေးခဲ့ပါတယ်။
Muchas gracias a todos los culés para que esta bienvenida.
ပြည်သက်တီအနေနဲ့ကျွန်တော်ကိုအခုလိုကြိုဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။Luis Enrique နဲ့ Guardiola တို့လက်အောက်မှာကစားခဲ့ရတာကကျွန်တော်တို့ဘာစီလိုနာကစားပုံကိုအံဝင်ခွင့်ကြဖို့အများကြီးအထောက်အကူဖြစ်စေပါတယ်။အစောပိုင်းမှာပြောခဲ့သလိုပဲကျွန်တော်တို့ကတော့အသင်းနဲ့အတူ Xavier လက်အောက်မှာအရန်ကိုကစားခြင်းနေပါပြီ
။ဘာစီလိုနာကသူ့ကို9နှစ်စာချုပ်ချုပ်လိုက်တာကြောင့်သူဟာ2029ခုနှစ်အထိဘာစီလိုနာအသင်းမှာရှိသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်မှာအသင်းတစ်သင်းကသူ့ကိုဝယ်ကျင်တယ်ဆိုတော့ယူရို1ဘီလီယံပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစလိုနာအသင်းဟာသူ့ကိုဝယ်လိုက်ပြီးမဲ့လည်းသူ့ရဲ့လစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့ပဲဖြစ်ပြီးတော့သူ့ကိုအသင်းကစားသမားဖြစ်နေမှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှာလည်းရှိနေပါတယ်။ဒါပေမဲ့လည်းတော်ရက်စ်ကတော့သူ့အနေနဲ့ဒီအတွက်စိတ်မပူချောင်းနဲ့အသင်းအနေနဲ့ဒီကိစ္စကိုပြေလည်ဖို့အတွက်အစွမ်းကုန်လုပ်နေတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘာစလိုနာရဲ့ဥက္ကဋ္ဌလပေါ်တာကလည်းသူ့အနေနဲ့ဘာစလိုနာအသင်းကိုထိတ်တန်းအသင်းတစ်သင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါရယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမယ့်ဘောလုံးရာသီမှာတော့ Dortmund တိုက်စစ်မှု Erling Haaland ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလပေါ်တာပြောတာကတော့
Con Ferran hemos hecho pues la excepción de lanzarnos a por el fichaje antes de tener el margen salarial
que no me dio me lo llamo dilo ပြောလို့လည်းမကောင်းဘူးလေကျွန်တော်တို့ကကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလရောက်ပြီဆိုရင်ဘာစီလိုနာအသင်းကဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတမ်းထွက်နေကြကျွန်တော်တို့ကတော့အသင်းကိုအားပြည့်နိုင်မှုဆွမ်းကုန်လုပ်သွားမှာပါအခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်ခန္ဓာကြီးဘက်မှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါလိမ့်
ဘာစလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ EUR 1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက် မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါတယ်။ဘာစလိုနာဟာမက်ဆီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရာသီအစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်စ်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့အမှတ်ပေးစရာအဆင့်ခွင့်မှာရောက်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းအသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုးဆွဲသွားပါတယ်။ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ဒုတိယအကြိမ်ကစားတာမှာတစ်ဖက်2ဂိုးစီတည်ကျသွားပါတယ်။ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းအသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းအသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။ထိုင်းနည်းပြအလက်ဇန်ဒါပိုကင်ကတော့ထိုင်းအသင်းနေနဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့လေဆိုပြီးတော့ပြောလိုက်ပါတယ်
။ We don't want to only win the Suzuki Cup. That is good. For sure it's good because we make a stamp in the region.And what I can tell you is a lot of work, of course, but we have to believe.
ဒိုင်းတင်ဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း6ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမလေးရှားသင်းနီးပြတန်ချန်ဟိုဟာမလေးရှားသင်းဒီပြိုင်ပွဲမှာအုပ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေနှုတ်ထွက်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြနေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြမှာပ
ါမြောက်ကိုရီးယားက ballistic missile ပဲထိန်ဒုံးကျည်လက်နက်လို့ယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကရှုံချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့တိုက်တွန်းကြောင်းဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဒီလိုမစ္စိုင်းလက်နက်စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြတယ်လို့အိန္ဒိယနိုင်ငံရဲ့နေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိတ်ချောက်ရရောက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အထုတ်ကြောင်းအာဏာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိန္ဒိချင်းယူကရိန်းကိုကျူးကျော်တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်တဲ့စိုးကျိုးတွေကိုခံစားရမယ်လို့လည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဝန်ဆန်ဟာတောက်ကြနေတဲ့စနေနေ့တွေမှာမြန်မာနိုင်ငံမှာတော်ဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့တုန်းကစင်ကာပူနိုင်ငံမှာပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနှစ်သစ်ကူဂျိုနေကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလုသမားတမကခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ UNOCHA ကမနေ့ကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူတွေကအချမ်းဖက်ဖန်းစည်းခံရသူအများစုဟာမိန်းကလေးတွေဖြစ်ကြောင်းနဲ့ဒီအချမ်းဖက်ဖန်းစည်းတာဟာလွတ်လပ်စွာအသင်ပင်ဖွဲ့စည်းခွင့်စီတန်းလက်လက်ခွင့်စတာတွေကိုစတင်ရရောက်တယ်လို့လဲလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါဇာတာပရိနည်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖဲအင်ဂျင်နီယာကတော့ဂျင်မီကုတ်ပါရှင်ရုပ်သံအင်ဂျင်နီယာကတော့ဇူဘဲအယ်တာရစ်ပါကျမကအင်ဂျင်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.